အရင်အပတ်တုန်းကယေရှုအကြောင်းတမန်ကျမ်းစာပြည့်စုံချက်ကိုအနည်းငယ်ဝင်ငှခဲ့ပါတယ်။အခုလည်းအဲ့ဒီအကြောင်းအရာကိုဆက်လက်ဝင်ငှမှာဖြစ်ပါတယ်။ယေရှုကယူဒလူတို့ကိုကျမ်းစာအားဖြင့်ထာဝရအသက်ကိုရမည်ဟုစိတ်ထင်နှင့်သင်တို့သည်ကျမ်းစာကိုစိတ်စိတ်ကြည့်ရှုကြ၏။ထိုကျမ်းစာပင်ငါ၏သက်သေဖြစ်၏လို့ယောဟန်အခိုင်၅အငယ်39မှာမိန့်တော်မူပြီးကျမ်းစာချက်ပြည့်စုံစေဖို့ဒီလောကကိုကြွလာတော်မူကြောင်းမဿဲအခိုင်၅အငယ်18မှာအခုလိုမိန့်တော်မူပါတယ်။ပညတ်တိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းငှာငါလာသည်ဟုမထင်ကြနဲ့ဖျက်ပယ်ခြင်းငှာငါလာသည်မဟုတ်ပြည့်စုံစေခြင်းငှာငါလာသည်ယေရှုကပညတ်တိကျမ်းအနာဂတ်တိကျမ်းများလို့မိန့်တော်မူရမှာဘာကိုဆိုလိုသလဲပညတ်တိကျမ်းအနာဂတ်တိကျမ်းလို့တွဲသုံးရင်ဓမ္မဟောင်းကျမ်းတစ်ခုလုံးကိုဆိုလိုတာဖြစ်ပါတယ်။ပညတ်တိကျမ်းကိုမောရှိကျမ်းအနာဂတ်တိကျမ်းများကိုပရောဖက်ကျမ်းများလို့လည်းခေါ်ပါတယ်။မဿဲအခိုင်၅အငယ်18နဲ့လုကာခရစ်ဝင်ကျမ်းအခိုင်16အငယ်16အခိုင်24အငယ်29နဲ့အခိုင်ငယ်44စတဲ့ကျမ်းချက်တွေမှာပညတ်တိကျမ်းနဲ့အနာဂတ်တိကျမ်းဆိုပြီး၄ကြိမ်တန်းအောင်ဓမ္မဟောင်းကျမ်းကိုဆိုလိုကြောင်းကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ယေရှုကပညတ်တိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းငှာငါလာသည်ဟုမထင်ကြနဲ့ဖျက်ပယ်ခြင်းငှာငါလာသည်မဟုတ်ပြည့်စုံစေခြင်းငှာငါလာသည်လို့မိန့်တော်မူရမှာဓမ္မဟောင်းကျမ်းကိုပြည့်စုံစေဖို့ကြွလာတော်မူခြင်းဖြစ်ကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်ယေရှုကထိုကျမ်းစာပင်ငါ၏တည်သည်ဖြစ်၏လို့မိန့်တော်မူသည့်အတိုင်းဓမ္မဟောင်းကျမ်းတစ်ခုလုံးကဘာဦးကျမ်းကနေမာလခိအနာဂတ်တိကျမ်းအထိဟာယေရှုအကြောင်းသက်သေခံချက်ဖြစ်ပါတယ်။ဓမ္မဟောင်းကျမ်းရဲ့ဥတည်ရည်ရွယ်ချက်ဟာယေရှုဖြစ်ကြောင်းဓမ္မသစ်ကျမ်းဖြစ်တဲ့မဿဲအခိုင်၅အငယ်၁၇လုကာအခိုင်၂၄အငယ်၂၈နဲ့အငယ်၄၄ယောဟန်အခိုင်၅အငယ်၃၅နဲ့ဟေဘဲအခိုင်၁၀အငယ်၇တို့မှာဖော်ပြထားပါတယ်။ယေရှုအကြောင်းဓမ္မဟောင်းကျမ်းရဲ့သက်သေခံချက်ကိုအတူတူပြောပြရမယ်ဆိုရင်ကပန်ဦးကျမ်းထဲမှာယေရှုဟာမိမရဲ့အမျိုးအနွယ်ထွန်းမြတ်ကျမ်းထဲမှာယေရှုဟာပတ္တခတိုးတငယ်ဝတ်ပြုရကျမ်းထဲမှာယေရှုဟာယစ်ပရောဟိတ်မင်းတောလေရကျမ်းထဲမှာယေရှုဟာနေ့အချိန်မှာမိုးတိမ်တိုက်ညအချိန်မှာမီးတိုင်တရားဟောရကျမ်းထဲမှာယေရှုဟာမောရှေအတွက်ပရောဖက်ယောရှုမှတ်စာထဲမှာယေရှုဟာကျွန်တော်တို့ရဲ့ကယ်တင်ရှင်ဗိုလ်ချုပ်မင်းတရားတကြီးမှတ်စာထဲမှာယေရှုဟာတရားတကြီးနဲ့ပညတ်တရားကိုပေးတော်သူရူတဝတ္ထုထဲမှာယေရှုဟာမိမိအမျိုးကိုရွေးနှုတ်ကယ်တင်တော်မူသောသူဓမ္မရာဇဝင်ပထမဆုံးနဲ့ဒုတိယဆုံးထဲမှာယေရှုဟာယုံကြည်စိတ်ချရသောပရောဖက်ဓမ္မရာဇဝင်တတိယဆုံးကနေရာဇဝင်ချုပ်ဒုတိယဆုံးတို့မှာယေရှုဟာအုပ်ဆိုးတော်မူသောဘုရင်ဣဇရာမှတ်စာထဲမှာယေရှုဟာတစ္ဆာရှိသောကျမ်းပြုစရာနေဟမိမှတ်စာထဲမှာယေရှုဟာပျက်စီးသောယေရုရှလင်မြို့ရိုးကိုပြန်လည်တည်ဆောက်တော်သူဧတရာဝတ္ထုထဲမှာယေရှုဟာမိမိလူတို့ကိုကယ်တင်ဖို့ကြံစီတော်မူသောမော်ဒကဲယောဘဝတ္ထုထဲမှာယေရှုဟာအစဉ်အမြဲအသက်ရှင်ပြီးကယ်တင်တော်မူသောဖခင်သခင်စာလံကျမ်းထဲမှာယေရှုဟာကျွန်တော်တို့ကိုကာကွယ်စောင့်ရှောက်တော်မူသောကောင်းသောသူထင်တုတ်တန်ကျမ်းနဲ့ဒေသနာကျမ်းထဲမှာယေရှုဟာစစ်မှန်သောဉာဏ်ပညာရှောလမုန်တချင်းထဲမှာယေရှုဟာစစ်မှန်သောချစ်ခြင်းမေတ္တာတော်နဲ့ကျွန်တော်တို့ကိုချစ်တော်မူသောသူဟေရှာယအနာဂတ်တိကျမ်းထဲမှာယေရှုဟာငြိမ်သက်ခြင်းအရှင်ယေရမိအနာဂတ်တိကျမ်းနဲ့ယေရမိမိတန်းစကားတို့မှာယေရှုဟာငိုကြွေးသောပရောဖက်ယေဇကေလအနာဂတ်တိကျမ်းထဲမှာယေရှုဟာအံ့ဖွယ်မျက်နှာ၄ခုရှိသောပုံသဏ္ဍာန်နှင့်ပေါ်သောသူဒါန်ယေလအနာဂတ်တိကျမ်းထဲမှာယေရှုဟာမြေလျံထဲကလူ၃ယောက်နဲ့အတူရှိနေတော်မူသောစဒုထမြောက်ပုဂ္ဂိုလ်ဟောရှေအနာဂတ်တိကျမ်းထဲမှာယေရှုဟာတစ္ဆာမရှိသောသူတို့ကိုထာဝရမေတ္တာနဲ့ချစ်တော်မူပြီးရွေးနှုတ်ကယ်တင်တော်မူသောသူယောလအနာဂတ်တိကျမ်းထဲမှာယေရှုဟာတန်ရှင်သောဝိညာဉ်တော်နဲ့ဗတ္တိဇံပေးသောသူအာမုန်အနာဂတ်တိကျမ်းထဲမှာယေရှုဟာဝင်ထုတ်ဝင်ပိုးကိုတည်ဆောင်သောသူဩပတိအနာဂတ်တိကျမ်းထဲမှာယေရှုဟာကယ်တင်ရှင်ယောနဝတ္ထုထဲမှာယေရှုဟာတပါးမျိုးသားတို့ထံသာသနာပြုသောသူမိခာအနာဂတ်တိကျမ်းထဲမှာယေရှုဟာဝမ်းမြောက်စရာတည်တင်းစကားကိုပြောကြားသောသူနာဟုံအနာဂတ်တိကျမ်းထဲမှာယေရှုဟာအပြစ်ဒဏ်ပေးပိုင်တော်မူသောသူဟာဘကုတ်အနာဂတ်တိကျမ်းထဲမှာယေရှုဟာမိမိလူတို့ကိုယုံကြည်ခြင်း၌နှိုးထဖို့တိုက်တွန်းတော်မူသောသူ ဇေဖနိအနာဂတိကျမ်းထဲမှာယေရှုဟာတကူးကြီးသောကယ်တင်ရှင်ဖခင်ဟဂဲအနာဂတိကျမ်းထဲမှာယေရှုဟာမိမိအမွေတော်ကိုပြန်လည်ဖော်ထုတ်တော်သူဇာခရိအနာဂတိကျမ်းထဲမှာယေရှုဟာဒါဝိအမျိုးရဲ့အပြစ်ကိုဆေးကြောစင်ကြယ်စေတော်မူသောသူမာလခိအနာဂတိကျမ်းထဲမှာယေရှုဟာအနာပြောက်စေသောအတောင်တော်တို့နှင့်ပေါ်ထွန်းတော်မူသောဖြောင့်မတ်ခြင်းတရား၏နေမင်းစသဖြင့်ဓမ္မဟောင်းကျမ်းတစ်ခုလုံးမှာယေရှုအကြောင်းကိုရေးသားဖော်ပြထားပါတယ်ဓမ္မဟောင်းကျမ်းရဲ့အကြောင်းအရာဟာယေရှုအကြောင်းဖြစ်ပါတယ်လုကာအခန်း24အငယ်54မှာယေရှုကဓမ္မဟောင်းကျမ်းမှာရေးထားသမျှသောမိမိအကြောင်းတစ်ခုမှမကျန်ပြည့်စုံရမယ်လို့အတိအလင်းမိန့်တော်မူပါတယ်ပညတိကျမ်းအနာဂတိကျမ်းများကိုဖျက်ပယ်ခြင်းကငါလာသည်ဟုမထင်ကြနှင့်ဖျက်ပယ်ခြင်းကငါလာသည်မဟုတ်ပြည့်စုံစေခြင်းကငါလာသည်လို့ယေရှုမိန့်တော်မူသည့်အတိုင်းဓမ္မဟောင်းကျမ်းကိုယေရှုပြည့်စုံစေတော်မူပါれအနာဂတိကျမ်းလို့ခေါ်တဲ့ပရောဖက်ကျမ်းများကပညတိကျမ်းကိုအားဖြည့်ထားပါれပရောဖက်ကျမ်းများမှာဖော်ပြထားတဲ့ဣသေလလူတို့ရဲ့ရာဇဝင်သမိုင်းကိုပြန်ကြည့်ရင်စိုးသွမ်းတဲ့ဣသေလဘုရင်များစွာကိုကျွန်တော်တို့တွေ့ရပါれပရောဖက်များကဣသေလလူတို့ရဲ့ပညတ်တော်ချိုးဖောက်မှုကိုပြောပြပါတယ်။ကိုကျင့်တရားနဲ့ဆိုင်သောပညတ်တော်၊စီရင်ထွန်းဖွဲ့ခြင်းနဲ့ဆိုင်သောပညတ်တော်တို့ကိုချိုးဖောက်ကြကြောင်း၊ဝတ်ပြုကိုးကွယ်ခြင်းနဲ့ဆိုင်သောပညတ်တော်ကိုချိုးဖောက်ပြီးသာသနာပလူတို့ရဲ့ရုပ်တုစင်တုနတ်ဖယားများကိုဝတ်ပြုကိုးကွယ်သောကြောင့်ပရောဖက်များအားဖြင့်ဣသေလလူတို့ကိုဖယားသခင်တတိပေးတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။ဖယားသခင်ပညတ်တော်ကိုမနာခံရင်ကျင့်ခြင်းအမင်္ဂလာကိုခံရမယ့်အကြောင်းနဲ့နာခံရင်တော့ကောင်းခြင်းမင်္ဂလာကိုခံရမယ့်အကြောင်းပရောဖက်များအားဖြင့်ဣသေလလူတို့ကိုဖယားသခင်တတိပေးတော်မူပါတယ်။ဒါပေမဲ့ဖယားသခင်ပြည့်ညတ်တော်ကိုအကျဉ်းချင်းချိုးဖောက်ကြပြီးဖယားသခင်အပြစ်ဒဏ်ပေးခြင်းကိုအကျဉ်းချင်းခံရကြောင်းကျွန်တော်တို့တွေ့ရပါတယ်။သူတို့မနာခံမလိုက်ရှောက်နိုင်တဲ့ဖယားသခင်ပြည့်ညတ်တော်အလုံးစုံကိုယေရှုပြည့်စုံစေတော်မူပါတယ်။ပညတ်တော်ကိုအပိုင်း၃ပိုင်းခွဲနိုင်ပါတယ်။နံပါတ်၁ကိုကျင့်တရားနဲ့ဆိုင်သောပညတ်နံပါတ်၂စီရင်ထုံးဖွဲ့ခြင်းနဲ့ဆိုင်သောပညတ်နံပါတ်၃ကိုကွယ်ခြင်းနဲ့ဆိုင်သောပညတ်စသဖြင့်၃ပိုင်းခွဲနိုင်ပါတယ်။ကိုကျင့်တရားနဲ့ဆိုင်သောပညတ်ဟာလူတိုင်းအတွက်ဖြစ်ပြီးပညတ်တော်၁၀ပါးကိုအခြေခံပါတယ်။စီရင်ထုံးဖွဲ့ခြင်းနဲ့ဆိုင်သောပညတ်တော်ဟာဣသေလလူမျိုးခေါ်ယုဒလူမျိုးတွေအတွက်သာဖြစ်ပြီးကပ္ပအလယ်မှာအချားသောလူမျိုးတွေနဲ့မတူအောင်နေထိုင်ပြုမှုစီမံအုပ်ချုပ်မှုဘုရားသခင်ပေးတော်မူသောပြည့်ညတ်ဖြစ်ပါတယ်။ကိုးကွယ်ခြင်းနဲ့ဆိုင်သောပြည့်ညတ်တော်ဟာလည်းဣသေလလူတို့အတွက်ဘုရားသခင်ကိုဝတ်ပြုကိုးကွယ်ဖို့နှီးလန်းနဲ့ဗိမာန်တော်နဲ့ဆိုင်တဲ့စည်းကမ်းသတ်မှတ်ချက်ဖြစ်ပါတယ်။ယေရှုကအဲ့ဒီပြည့်ညတ်သုံးမျိုးစလုံးကိုပြည့်စုံစေတော်မူပါတယ်။ပြည့်ညတ်တိကျမ်းစာချက်အားလုံးပြည့်ညတ်တိကျမ်းစာရဲ့ပုံဆောင်ချက်သို့မဟုတ်သင်္ကေတတို့ကိုယေရှုပြည့်စုံစေတော်မူပါတယ်။ပညတ်တိကျမ်းထဲကဖယားသခင်ပညတ်တော်ကိုယေရှုဘလိုနည်းနဲ့ပြည့်စုံစေတော်မူသလဲ။ကိုကျင့်တရားနဲ့ဆိုင်သောပညတ်တိကျမ်းစာရဲ့မပြည့်စုံချက်ကိုဖြစ်စွပြော့ဟောကြားတော်မူခြင်းဖြင့်ပြည့်စုံစေတယ်လို့အချို့သောသူတို့ကဆိုကြပါတယ်။အဲ့ဒီပြောဆိုချက်ဟာလက်ခံစရာမရှိပါဘူး။ကိုကျင့်တရားနဲ့ဆိုင်သောအသစ်သောပညတ်တော်ကိုယေရှုတွင်တင်ဟောကြားတော်မူခြင်းမပြုခဲ့ပါဘူး။ကိုကျင့်တရားနဲ့ဆိုင်သောပြည့်ညတ်တော်ကိုတွင်တင်ဟောကြားယုံနဲ့အဲ့ဒီပြည့်ညတ်တော်ဟာပြည့်စုံခြင်းသို့မရောက်နိုင်ပါဘူး။မဿဲအခိုင်းငါအငယ်21ကနေ22ကြားမှာယေရှုကလူအသက်ကိုမတတ်ရတတ်သောသူသည်ယုံ၌အပြစ်စီရင်ခြင်းကိုခံထိုက်ပေ၏ဟုသောရှေးပြည့်ညတ်စကားကိုသင်တို့ကြားရပြီ။ငါပြည့်ညတ်သည်ကညီအကိုကိုအထောက်မတန်အမျက်ထွက်သောသူကဲ့ရဲ့သောသူကျင်စေသောသူဟာလူအသက်ကိုတတ်သောသူဖြစ်ကြောင်းနောက်မဿဲအခိုင်းငါအငယ်28ကနေ28ကြားမှာသူ့မယားကိုမပစ်မှားရဟုသောရှေးပညတ်စကားကိုသင်တို့ကြားရပြီငါပညတ်သည်ကကိလေသာစိတ်နှင့်သူ့မယားကိုကြည့်ရှုသောသူသည်စိတ်နှလုံးထဲ၌ထိုမိမ့်မှနှင့်ပစ်မှားပြီဆိုပြီးပညတ်တော်ရဲ့မူလအ내အတိတ်ပဲကိုယေရှုရှင်းပြတော်မူပါれအသက်သောပညတ်တော်ကိုဖြစ်စွဟောကြားတော်မူခြင်းမပြုခဲ့ပါဘူးဒါဆိုရင်ကိုကျင့်တရားနဲ့ဆိုင်သောပညတ်တော်ကိုယေရှုဘလို့ပြည့်စုံစေတော်မူသလဲအပြစ်တစံမှမရှိတန်ရှင်ဖြောင့်မတ်သောအသက်တာဖြင့်အသက်ရှင်ပြီးပညတ်တရားအလုံးစုံကိုနာခံလိုက်လျှောက်ခြင်းဖြင့်ကိုကျင့်တရားနဲ့ဆိုင်သောပညတ်ကိုယေရှုပြည့်စုံစေတော်မူပါれ ယေရှုဟာကိုကြံ့တရားနဲ့ဆိုင်သောပညာတော်ရဲ့စံပြဖြစ်ဖို့တတ်တတ်ကြွလာတော်မူခြင်းမဟုတ်ပါဘူး။ထာဝရပြောင်းမခြင်းကိုလူတို့ကိုပေးဖို့ကြွလာတော်မူခြင်းဖြစ်ပါတယ်။ယေရှုဟာတန်ရှင်းပြောင်းမစွာအသက်ရှင်တော်မူပြီးပညာတော်အလုံးစုံကိုနာခံလိုက်လျှောက်ခြင်းဖြင့်ကိုကြံ့တရားနဲ့ဆိုင်သောပညာတော်ကိုပြည့်စုံစေတော်မူခဲ့ပါတယ်။စီရင်ထုံးဖွဲ့ခြင်းနဲ့ဆိုင်သောပညာတော်ကိုယေရှုဘလို့ပြည့်စုံစေတော်မူသလဲဆိုတာကိုဆက်ပြီးတော့ကြည့်ကြပါစို့။စီရင်ထုံးဖွင့်ချက်နဲ့ဆိုင်တဲ့ပြည့်ညတ်တော်ဟာဣတီလလူမျိုးအတွက်ဘုရားသခင်ပေးတော်မူသောစီမင်းစည်းကမ်းပြုမူနေထိုင်ပုံအောက်ချုပ်ပုံတရားဥပဒေစသည်တို့ဖြစ်ပါတယ်။အဲ့ဒီအကြောင်းအရာကိုဝတ်ပြုရခြင်းအခိုင်26မှာကျွန်တော်တို့တွေ့နိုင်ပါတယ်။ဘုရားသခင်ကဣတီလလူမျိုးကိုမိမိရဲ့လူမျိုးတော်အဖြစ်ရွေးချယ်တော်မူပြီးအခွင့်အတိုးကိုပေးတော်မူကြောင်းစာလံ149အငယ်19ကနေပြီးတော့20ကျမ်းမှာအခုလိုပြောထားပါတယ်။နှုတ်ကပတ်အမိန့်တော်ကိုယာကုပ်အမျိုး၌၎င်းစီရင်ထုံးဖွဲ့တော်မူချက်များကိုဣသေလအမျိုး၌၎င်းပေါ်ပြတော်မူ၏အခြားတစ်ပါးသောအမျိုးသားတို့၌ထိုသို့ပြုတော်မူမူဣသေလလူမျိုးတွေအတွက်တီးတန့်အစားအစာတွေကိုဖခင်တတ်မှတ်ပေးတော်မူပါれသူတို့မှမစားရမယ့်အသားငါညာစွာရှိကြောင်းကျွန်တော်တို့တွေ့ရပါれသူတို့ရဲ့ဝတ်စားစီရင်မှုလဲရဆက်ပြူရေးပေါင်းသင်းဆက်ဆံရေးအတွက်ဖခင်သခင်ပေးထားတဲ့စည်းမျဉ်းစည်းကမ်းတွေတို့မှရှိပါတယ်။အဲ့ဒါကိုဣတိလလူမျိုးရဲ့စည်ရင်ထုံးဖွဲ့ချက်ပြည့်ညတ်တရားလို့ခေါ်ပါတယ်။ယေရှုကဣတိလလူတို့ရဲ့စည်ရင်ထုံးဖွဲ့ချက်ပြည့်ညတ်တော်ကိုဘယ်လိုပြည့်စုံစေတော်မူသလဲ။ယေရှုလက်ဝါးကားတိုင်းမှာအသေးခံတော်မူတဲ့အချိန်ဟာဣတိလလူမျိုးကမိမိရဲ့မယ်ရှိတည်ဟူသောခရစ်တော်ကိုအပြီးအပိုင်ငြင်းပယ်လိုက်ခြင်းဖြစ်ပါတယ်။ယေရှုလဝါကားထဲမှာအသေးခံတော်မူတဲ့အချိန်မှာဖခင်သခင်ကဣသေလအမျိုးကိုတီးတန့်ဆက်ဆံပြုမူခြင်းမပြုတော့ဘူးဣသေလအမျိုးကိုမိမိရဲ့လူမျိုးတော်အဖြစ်တီးတန့်ဆက်ဆံပြုမူခြင်းကိုဖခင်သခင်အဆုံးသတ်တဲ့အချိန်မှာသူတို့ကိုပေးထားတဲ့စီရင်ထုံးဖွင့်ချက်ပြည့်ညက်ကိုလည်းဖခင်သခင်အဆုံးသတ်လိုက်ပါတယ်နောက်အနာဂတ်မှာဣသေလလူမျိုးကိုကယ်တင်ဖို့ဖခင်ကြွလာတော်မူမှာဖြစ်ပြီးမိမိလူမျိုးတော်အဖြစ်ဆက်ဆံပြုမူတော်အောင်မှာဖြစ်ပါတယ်။ယေရှုကအသင်းတော်ကိုတည်ထောင်ပါတယ်။ဖခင်တီးတန့်လူမျိုးဆိုတာမရှိတော့ဘူး။ယူဒလူမျိုးနဲ့တပါးအမျိုးသားတို့ကိုခွဲခြားဆက်ဆံခြင်းမရှိသောအသင်းတော်ကိုယေရှုတည်ထောင်လိုက်ပြီ။ဣသေလလူမျိုးနဲ့သာဆိုင်တဲ့စီရင်ထုံးဖွဲ့ချက်ပြည့်ညတ်တော်ဟာအဆုံးသတ်သွားပြီ။ဒါကြောင့်ယေရှုကမဿဲအခိုင်27အငယ်53မှာထို့ကြောင့်ငါဆိုသည်ကဖယားသခင်၏နိုင်ငံတော်ကိုတင်တို့မှနှုတ်၍နိုင်ငံတော်၏အသီးကိုတည်အံ့သောလူမျိုးအားပေးရလက်တန်းလို့မိန့်တော်မူပါれလေးစားရပါသောဓမ္မမိတ်ဆွေကိုကြင့်တရားနှင့်ဆိုင်သောဖယားသခင်ပေးတော်မူသောပြည့်ညတ်တော်အလုံးစုံကိုနာခံလိုက်လျှောက်နိုင်ပါသလားတင်ရနာခံလိုက်လျှောက်မှုကိုဖယားသခင်စစ်ဆေးတော်မူတဲ့အခါမှာကာယကံဝစီကံမနောကံစတဲ့ကံသုံးပါးစလုံးကိုစစ်ဆေးတော်မူပါတယ်။ကံတစ်ပါးပါးနဲ့ဖယားသခင်ပြည့်ညတ်တော်တစ်ပါးပါးကိုသင်ချိုးဖောက်ခဲ့ရင်ကြံတဲ့ပြည့်ညတ်အလုံးစုံကိုချိုးဖောက်တဲ့အပြစ်ရှိကြောင်းကံသုံးပါးနဲ့အမြဲတမ်းမဆောင်ထိုင်နိုင်ပြန်ရင်လည်းအပြစ်ရှိကြောင်းတမန်ကျမ်းစာမှာဖယားသခင်ကအတိအလင်းမိန့်တော်မူပါတယ်။ဖယားသခင်ပြည့်ညတ်တော်အလုံးစုံကိုအမြဲတမ်းစောင့်ထိုင်နိုင်ပါသလားကျွန်တော်ကတော့မစောင့်ထိုင်နိုင်ဘူးကြံတဲ့လောကီလူသားအလုံးကလည်းမစောင့်ထိုင်နိုင်ကြောင်းတမန်ကျမ်းစာမှာဖယားသခင်မိန့်တော်မူပါတယ်သင်ကိုယ်တိုင်မကျင့်နိုင်တဲ့ဖယားသခင်ပြည့်ညတ်တော်အလုံးစုံကိုနာခံလိုက်လျှောက်ပြီးသင်ရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးဖို့လဝါကတိုင်မှာအသေးခံတော်မူသောယေရှုရဲ့လှူဆောင်ပေးချက်အပေါ်မှာသာအမြင်ပြုပါဖယားသခင်စံချိန်ကိုမမီနိုင်တဲ့တင့်ရဲ့ကိုကျင့်တရားအပေါ်မှာအမိမပြုပါနဲ့လူတို့ရဲ့ကိုကျင့်တရားဟာဖယားသခင်သတ်မှတ်ထားတဲ့ပြောင်းမှတ်ခြင်းစံချိန်ကိုဘလူနီးနဲ့မှမမီနိုင်ကြောင်းတမန်ကျမ်းစာမှာဖယားသခင်ကအထက်ထက်အခါခါမိန့်တော်မူပါတယ်တင့်အပြစ်အတွက်ယေရှုလှူဆောင်ပေးချက်အပေါ်မှာအမိပြုပြီးယေရှုကိုတင့်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တင့်ရဲ့စိတ်နှလုံးထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်တေခြင်းကနေထမြောက်တော်မူသောယေရှုကသင်ကိုအပြစ်နဲ့အပြစ်တန်ငရဲမိအိုင်ကနေကယ်တင်တော်မူမှာဖြစ်တယ်ဆိုရက်ယေရှုရဲ့ကယ်တင်တော်မူခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။